အစ္စရေးကနေဟာမတ်ကိုစစ်ဆင်မှုတွေအရှိန်မြှင့်ပြီးတော့လှုပ်လာချိန်မှာပဲဂါဇာမှာအပြစ်ခတ်ရက်ဆဲဖို့အစ္စရေးမဟာမိတ်တချို့ကိုယ်တိုင်တိုက်တွန်းတောင်းဆိုလာကြပါတယ်။ဗြိတိန်နိုင်ငံထုတ် Sunday Times မှာဗြိတိန်နိုင်ငံရဲ့ဝန်ကြီး David Cameron နဲ့ဂျာမန်နိုင်ငံရဲ့ဝန်ကြီး Annalena Baerbock တို့ပူးတွဲဆောင်မရေးသားတဲ့နေရာမှာဂါဇာမှာရရှိတည်တတ်မဲ့အပြစ်ခတ်ရက်ဆဲတရက်လုပ်ဖို့တိုက်တွန်းထားပါတယ်။အစ္စရေးရဲ့စစ်ဆင်ရေးတွေဟာပါလက်စတိုင်းညီညွတ်စွာအတူရှင်တွဲနေထိုင်မှုအလားအလာကိုဖျက်ဆီးလိုက်မယ်ဆိုရင်တော့အစ္စရေးကဒီစစ်ပွဲမှာအနိုင်ရမှာမဟုတ်ဘူးလို့ဝကြီးနှစ်ဦးရဲ့ပူးတွဲရေးသားတဲ့ဒီဆောင်းပါးမှာဖော်ပြပါတယ်။တနင်္ဂနွေနေ့ကအစ္စရေးကိုရောက်နေတဲ့ပြင်သစ်နိုင်ငံရဲ့ဝန်ကြီး Catherine Colonna ဟာလည်းတစ်စက္ကန့်တွေပိုလွတ်လာဖို့ဂါဇာကိုအထောက်ပံ့များများပေးနိုင်ဖို့နဲ့နိုင်ငံရေးအဖြစ်ရှာမှုတွေကိုစတင်နိုင်ဖို့ဆိုလို့ရှိရင်ချက်ချင်းပဲအပြည့်ရဖို့တိုက်တွန်းတောင်းဆိုပါတယ်။ဒါပြင်အခုတနင်္လာနေ့အမေရိကန်ကာကွယ်ဝင်ကြီးအစ္စရေးကိုရောက်ရှိတဲ့အခါမှာလည်းအရက်သားတွေကိုအကာအကွယ်ပူပေးနိုင်ရေးအစ္စရေးကိုဖိအားပေးမဲ့အခြေအနေမှာရှိနေပါတယ်။ဂါဇာနဲ့အနောက်ဘက်ကမ်းဒေသတွေကိုအစ္စရေးတိုက်ခိုက်မှုတွေရပ်တန့်ရေးအတွက်အမေရိကန်အနေနဲ့အစ္စရေးကိုဖိအားပေးဖို့ထရီကီနိုင်ငံရဲ့ဝင်ကြီးကလည်းအမေရိကန်နိုင်ငံရဲ့ဝင်ကြီးဘလင်ကန်ကိုတိုက်တွန်းထားပါတယ်လို့ထရီကီသံတမန်သတင်းတရားကဆိုပါတယ်။ပိုဟမ်းမင်းကြီးဖရန်စစ်ကလည်းအစ္စရေးဟာဂါဇာမှာအကြမ်းဖက်မှုနည်းတွေကိုအသုံးပြုနေတယ်ဆိုပြီးတော့တနင်္လာနေ့မှာပြစ်တင်ဝေဖန်ထားပါတယ်။